မြန်မာစစ်အစိုးရအနေနဲ့ကုတ်ပြည်သူလူထုရဲ့အတန်းကိုကြောက်မနေသင့်ပါဘူးလို့အမေရိကန်သမ္မတဘုရားကပြောလိုက်ပါတယ်။အခြေခံဥပဒေမူကြမ်းဆန္ဒခိုင်ပွဲကိုမေလ10ရက်နေ့မှာပြုလုပ်မယ်လို့စစ်အစိုးရကကြေညာလိုက်ပြီးအမေရိကန်သမ္မတဘုရားကအဲ့ဒီလိုပြောလိုက်တာပါ။ကဲကိုကျော်သိန်းရေအမေရိကန်သမ္မတကဘာပြောတာလဲလဲ။တခြားဘာတွေရောပြောသေးတယ်လဲပြဆက်ပြီးရှင်းပြပေးပါဦး
။ဟုတ်ကဲ့ပါကိုစောဝန်လိုက်ရေ။အမေရိကန်ပြည်ထောင်စုကိုလည်ပတ်ရောက်နေတဲ့စင်ကာပူဝန်ကြီးချုပ်ဟောင်းပေါ့လေ။အခုတော့အကြီးတန်းဝန်ကြီးဆိုပြီးဆက်တာဝန်ယူနေတဲ့မစ္စတာဂူ6တောင်နဲ့သမ္မတဘုရားတို့ဆွေးနွေးပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောခဲ့တာ
ပါ We did spend time talking about the countries in the neighborhood spent time on Burma and the need for the military regime there to understand that that they shouldn't fear the voices of people and
ဒီနေ့နိုင်ငံနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အချိန်ယူပြောခဲ့ပါလေမြန်မာပြည်နဲ့ပတ်သက်ပြီးတော့အချိန်ယူပြောခဲ့ပါတယ်။မြန်မာစစ်အစိုးရအနေနဲ့ပြည်သူလူထုရဲ့အသံတွေကိုမကြောက်တင်ဘူးဆိုတာပြောခဲ့ပါတယ်။ဒီကနေ့အချိန်အထိရှိနေတဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်စိတ်ပျက်မိပါတယ်။တိုင်းပြည်ကိုပြုပြင်ပြောင်းလဲပြီးလူထုရဲ့ဆန္ဒကိုတုံ့ပြန်မှုစစ်ကောင်ဆောင်တွေကိုတိုက်တွန်းပါတယ်
။အခြေခံဥပဒေမူကြမ်းကိုမေလ10ရက်နေ့မှာလူထုဆန္ဒခံယူမယ်လို့စစ်အစိုးရကမနေ့ကညကကြေညာခဲ့ပြီးတဲ့နောက်တရက်ထဲမှာပဲအမေရိကန်သမ္မတဘုရားကလည်းအဲ့ဒီလိုပြောတာပါ။စင်ကာပူအကြီးတန်းဝန်ကြီးမစ္စတာဂူ6တောင်ကတော့မြန်မာနိုင်ငံရဲ့ပြည်ထောင်နာဖြေရှင်းရမှာစစ်ဖက်ဟာအဖြေရဲ့ဒစိတပိုင်းဖြစ်ရမယ်လို့မြန်မာစစ်တပ်ရဲ့အခန့်ကဏ္ဍကိုမိမောင်းထုတ်ပြောဆိုခဲ့ပါတယ်
။ For Myanmar I told the president that the army is the problem the army has to be part of the solution.
Without the army မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ဟာပြဿနာဖြစ်နေတယ်လို့အဖြေရဲ့ဒစိတပိုင်းဖြစ်ရမယ်ဆိုတာကိုလည်းသမရကိုကျွန်တော်ကပြောပြပါရယ်မြန်မာနိုင်ငံကပြဿနာတွေဖြစ်ရှင်းရမှာစစ်တပ်ကဒစိတပိုင်းမပါဝင်ဘဲနဲ့အဖြေဆိုတာမရနိုင်ပါဘူ
းစင်ကာပူဝန်ကြီးချုပ်ဟောင်းကအမေရိကန်ပြည်ထောင်စုကိုရောက်နေပြီးအမေရိကန်သမရဘုရှ်နဲ့ဆွေးနွေးရမှာမြန်မာအရေးပါဝင်ခဲ့တယ်လို့စင်ကာပူနိုင်ငံသားဝန်ကြီးဟာလည်းအပီလာ၈ရက်အင်ကာနေကဩစတြီးယားသမ္မတဟိုင်းစ်ဖစ်ရှာနဲ့တွေ့ဆုံဆွေးနွေးရမှာမြန်မာနိုင်ငံကအခြေအနေတွေပါဝင်တယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့သူတို့ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုတော့အသေးစိတ်ပြောမထားပါဘူး။သမ္မတဘုရှ်နဲ့အကြီးတန်းဝန်ကြီးကိုချုပ်တောင်တို့ရဲ့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့တခြားအကြောင်းအရာကတော့တိဘက်အရေးပါ။တိဘက်ခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမားနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့သမ္မတဘုရှ်ကတရုတ်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။ဒီချက်ကိုမစ္စတာကိုချုပ်တောင်ကလည်းသဘောတူခဲ့ပြီးဒလိုင်းလာမားနဲ့ဆွေးနွေးတာသာလျှင်အခြေအနေတွေတိုးတက်လာဖို့တရုတ်နိုင်ငံအတွက်တခုထီးသောနီလန်းဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ